ဖော်ထားခြင်းပါခင်ဗျာ။ February 16ရက်ယူရီရှာရီဗျူသတင်းစာမှာတရုတ်ပြည်ရဲ့ဇင်းကြံတဲ့ပတ်လည်အစီအစဉ်ပေါ်မြန်မာနိုင်ငံပြန်ရောက်သွားပြီလားဆိုတဲ့ကုန်းစင်နဲ့တုံ့တက်ချက်ဆောင်မတဲ့ပုံဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့နှစ် April ကကျင်းပခဲ့တဲ့ဒုတိယကြိမ်ဇင်းကြံတဲ့ပတ်လည်ဆွေးနွေးပွဲမှာတရုတ်သမ္မတရှီကျင်းပင်ကဒီအရိုင်းလို့ခေါ်တဲ့ဇင်းကြံတဲ့ပတ်လည်အစီအစဉ်အောက်ကစီမံကိန်းတွေဟာဘာသာရေးအရာရောတဘာဝပတ်ဝန်းကျင်ရေးအရာပါရေရှည်တည်ဆောင်ပြီးရည်သွေးမြင့်နဲ့တိဆောက်ရေးလုပ်ငန်းတွေဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။မြန်မာအနေနဲ့ကလည်းတရုတ်ရဲ့နာမည်ဆုံးနဲ့ကြော်ကြတဲ့အကျိုးထောင်ကြောင့်ဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်တဲ့လမ်းဒါနစိတ်ခံလေစိတ်လျှက်စစ်စတဲ့အခြေခံအဆောက်အုံတွေတိဆောက်ရမှာရည်သွေးညံဖြစ်တာတရုတ်ကုမ္ပဏီတွေရဲ့ပွင့်လင်းမြင်သာမှုမရှိဘဲအလေးအလွတ်များပြားတာစတာတွေအပေါ်စိုးရိမ်လာနေတဲ့နိုင်ငံတွေထဲမှာမြန်မာလည်းပါဝင်နေပါပြီတဲ့။ဒါပေမဲ့2020ခုနှစ်ဇန်နဝါရီလ18ရက်တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုပထမဦးဆုံးအချိန်ရောက်ရှိလာကြတာနဲ့အတူ BRI ဇင်းကြံတဲ့ပတ်လည်အစီအစဉ်တွေလည်းမူလလမ်းကြောင်းပေါ်ပြန်ရောက်သွားတယ်လို့ဖြစ်သွားခဲ့ပြီးတော့ဒေါက်ဆန်းစုကြည်ကလည်းနိုင်ငံခြားပူးပေါင်းဆောင်ရွက်ရေးတွေနှိမ့်မြှုပ်ဆောင်ရွက်ကြမယ်လို့ကြေညာခဲ့ပါတယ်။ရခိုင်ပြည်နယ်ပြဿနာကြောင့်နိုင်ငံတကာအလဲမှာအထူးချံဖြစ်သွားခဲ့ရတဲ့အတွက်မြန်မာအဖို့တရုတ်နဲ့သာစခန်းပေါ်ရမယ်ကိန်းဆိုက်သွားခဲ့ရတယ်လို့ဆောင်းမကဆိုပါတယ်။အာရှမှာလမ်းဒါနစိတ်ခံလေစိတ်လျှက်စစ်စားတဲ့အခြေခံဆောက်အုံတွေတိဆောက်ရမှာအကြီးဆုံးကဂျပန်ပဲဖြစ်နေသေးပါပြီးခဲ့တဲ့2019စက်တင်ဘာလက EU ဥရောပသမ္မတကနေတူအရှတိုက်တွင်းနိုင်ငံတွေပူးပေါင်းဆက်သွယ်ဆောင်ရွက်ကြမယ်လို့လည်းကြေညာခဲ့ပါတယ်ပွင့်လင်းမြင်သာပြီးရေရှည်တည်ထောင်တဲ့စီမံကိန်းတွေဆောင်ရွက်မှာဖြစ်တဲ့အတွက်တရုတ်ရဲ့ BRI နဲ့အပြိုင်ဖြစ်လာပါတယ် EU ရဲ့အဲ့ဒီမဟာဗျူဟာကအစိုးရကောင်ပွင့်လင်းမြင်သာမှုရေရှည်တည်ထောင်မှုတွေအပေါ်အပြည့်အဝအပြုထားတာပါတဲ့နောက်ပိုင်းမှာအမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ OECD နိုင်ငံအများလည်းBRI နဲ့ကွဲလွဲတဲ့အခြေခံအဆောက်အုံတွေတိဆောက်ရေးဘက်ကိုစတင်ဥလှည့်လာခဲ့ကြပါလေတဲ့ဇန်နဝါရီလ18ရက်နေ့ရှီကျင်းဖင်နဲ့ဒေါက်ဆန်ဆုကြည်တို့တွေ့ဆုံဆွေးနွေးခဲ့ရမှာသဘောတူညီချက်33ခုရရှိခဲ့ပါတယ်အရေးကြီးဆုံးကကျောက်ဖြူအထူးစီဝါရေးဆောင်စီမံကိန်းဖြစ်ပါတယ်အဲ့ဒီစီမံကိန်းဟာတရုတ်ပြည်အနောက်တောင်ပိုင်းနဲ့အိန္ဒိယသမုဒ္ဒရာကိုဆက်ဆက်ပေးမဲ့ CMEC လို့ခေါ်တဲ့တရုတ်မြန်မာစီဝါရေးဇင်းကြံလမ်းအဆုံးသတ်ရနေရာလဲဖြစ်ပါတယ်ဒီလမ်းကြောင့်တရုတ်အနေနဲ့မလကကြီးလက်ချာကိုဖြတ်သန်းစရာမလိုတော့လို့အလွန်အလွန်အကျိုးရှိသွားမှာပါ။ဒါပေမဲ့2018ခုနှစ်မှာ NLD အစိုးရကတရုတ်ရဲ့အကျိုးထောင်ချောက်မိမာကိုစိုးရိမ်တဲ့အတွက်ကျောက်ဖြူချင်းနဲ့စေကံစီမံကိန်းရဲ့အယူအဆကိုလျှော့ချခဲ့တယ်လို့ကုန်ကျစရိတ်ကိုလည်းအမေရိကန်ဒေါ်လာ8.8ဘီလီယံကနေ1.3ဘီလီယံထိလျှော့ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီစီမံကိန်းမှာတဘာဝပတ်ဝန်းကျင်နဲ့လူမှုရေးရာတက်ရောက်မှုအပိုင်းတွေမဖော်ပြနိုင်သေးတဲ့အတွက်ကျောင်းကျင်သူတွေနဲ့တက်ကြွလှုပ်ရှားသူတွေကစိုးရိမ်မကင်းဖြစ်ကြပါတယ်။တရုတ်ဘက်ကစီမံကိန်းပြန်ဆဖို့ကြိုးစားခဲ့ပေမဲ့လည်းမြန်မာလူထုရဲ့ပြင်းထန်တဲ့ကန့်ကွက်မှုနဲ့သာရင်ဆိုင်ခဲ့ရပါတယ်။ဒီနေ့မှာတော့မြန်မာကိုအနောက်နိုင်ငံတွေကအထူးချံအဖြစ်ဆက်ဆံနေတဲ့အတွက်မြန်မာအတွက်နိုင်ငံခြားကိုရရှိရေးမှာတရုတ်ကသာအားကိုးနေရတာပါတဲ့။ဒါအပြင်ရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီး SCGA နိုင်ငံတကာတရားရုံးကိုမြန်မာအနေနဲ့ပုံမှန်အစီရင်ခံနေရအောင်ပါ။အဲ့ဒီလိုအခင်ချင်းမှာတရုတ်အနေနဲ့ကျောက်ဖြူနဲ့မြေဆုပ်စီမံကိန်းတွေနဲ့ပတ်သက်ပြီးသူလူချင်းသာကိုရဖို့ကျူစာလာမလားစောင့်ကြည့်ရမှာဖြစ်ကြောင်းယူရီရှာရီဗျူသတင်းစာဆောင်းမကဖော်ပြပါတယ်ခင်ဗျာတောတာရှင်များခင်ဗျာဖေဖော်ဝါရီလ10ရက်ဂျပန်ရှီဆိုက်ဒီပလိုမတ်သတင်းစာမှာမြန်မာနိုင်ငံရဲ့ပြည်ထောင်စုဝန်ကြီးအပြောင်းလဲကနိုင်ငံလုံခြုံရေးနဲ့နိုင်ငံရေးအပေါ်ဘာတွေတက်ရောက်မှုရှိတယ်လဲဆိုတဲ့ခေါင်းစဉ်နဲ့တုံ့တက်ချက်ဆောင်းမတဲ့ပုံဖော်ပြခဲ့ပါတယ်အားလုံးသိကြတဲ့အတိုင်းမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးဟာရှုပ်ထွေးပြီးပြန်ဆိုင်မှုဟာလည်းကြီးမားနေစေပါတဲ့ NLD ပါတီကအစိုးရဖွင့်နိုင်ခဲ့ပြီမဲ့တက်မတော်ကတရားဝင်ရောတရားမဝင်မှာနိုင်ငံရေးဩဇာထူထောင်ထားပြီးတက်မတော်ကရေးဆွဲအတည်ပြုခဲ့တဲ့2008အခြေခံဥပဒေအရလဲကာကွယ်ရေးပြည်ထောင်စုနဲ့နေဆက်ရေးရာဝန်ကြီးတွေကိုကာကွယ်ရေးဦးစီးချုပ်ကပဲအမည်စရင်းတင်သွင်းလွှတ်တော်ရဲ့အတည်ပြုခြင်းနဲ့တက်မတော်ကခန့်အပ်ရတာဖြစ်ပါတယ်။မကြာခင်ကတော့ပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကိုဒုတိယဗိုလ်ချုပ်ကြီးစိုးထွန်းနဲ့ကာကွယ်ရေးဦးစီးချုပ်ကအစာထိုးခန့်အပ်လိုက်ပါတယ်။ဒုတိယဗိုလ်ချုပ်ကြီးစိုးထွန်းဟာ2000ခုနှစ်ကရဟရင်ပြတ်ကျရာမှာကွယ်တွန်သွားခဲ့တဲ့ဝန်ကြီးချုပ်ရုံးဝန်ကြီးလွတ်မောင်ရသားဖြစ်ပြီးရှိအလေပိုင်းနဲ့အလေပိုင်းတိုင်းမှုအဲ့ဒီနောက်2016ခုနှစ်ကစလို့တက်မတော်လုံခြုံမှုရေးရာရုံးကိုဦးဆောင်ခဲ့သူဖြစ်ပါတယ်။အခုဒုတိယဗိုလ်ချုပ်ကြီးကျော်စွေကိုပြောင်းချွတ်လိုက်တာဟာဒေါက်ဆန်းစုကြည်နဲ့ဆက်ဆံရေးနိဂတ်လမ်းတွေတဲ့အတွက်လို့လေ့လာသူတို့ကထင်မြင်ယူဆကြပါတယ်။အဲ့ဒီယူဆခြင်းမှန်ကတော့ဆက်လက်စောင့်ကြည့်ရအောင်မှာဖြစ်ပါတယ်။ဒီအတွင်းတက်မတော်ထဲမှာရာထူးတော်ဝင်အပြောင်းလဲတွေထပ်မံပေါ်ပေါက်လာဖို့ရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာနေတယ်လို့ဒီပလိုမတ်သတင်းစာကဖော်ပြပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။